အိန္ဒိယမြန်မာနယ်စပ်မှာချင်းအမျိုးသားတပ်ဦး CNF ရဲ့ဌာနချုပ်ဝစ်တိုရီယာစကောင်ကိုမြန်မာစစ်တပ်ကမနေ့ကဘုံချဲတိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယနိုင်ငံပိုင်နဲ့ထဲကိုအ ਨੇ ဆုံးဘုံနှလုံးချခဲ့တာကြောင့်မြန်မာစစ်တပ်ရဲ့နေကျော်ဘုံချဲတိုက်ခိုက်မှုတွေကိုရှုတ်ချပစ်တင်မှုအမေရိကန်နိုင်ငံမေရီလန်းပြည်နယ်အခြေစိုက်ချင်းတိုင်းရင်းအဖွဲ့ချင်းနယ် Association of Maryland CM ကအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီနေ့ဇန်နဝါရီလ17ရက်ညနေပိုင်းမှာလဲစစ်ကောင်စီက၄ချောင်းကနေ၃ချိန်ထပ်မံဘုံချဲတိုက်ခိုက်ခဲ့ပါတယ်။မနေ့ဇန်နဝါရီလ10ရက်နေ့ကဘုံချဲတိုက်ခိုက်မှုကြောင့် CNF ဘက်က9ယောက်သေဆုံးပြီး10ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း CNF တင်ပြကွက်ကဆိုပါတယ်။အိန္ဒိယနိုင်ငံပိုင်နဲ့ထဲကိုလဲအ ਨੇ ဆုံးဘုံနှလုံးချခဲ့တဲ့အကြောင်းနေကြဖာကာယောဂမျက်မြင်သက်သေတွေရဲ့ပြောကြားချက်ကိုကိုးကားပြီး The Guardian သတင်းစာကလည်းရေးသားပါဗျ။စီအန်အက်ချင်းမျိုးသားတအူဟာစစ်ကောင်စီကိုဆန့်ကျင်တဲ့နှွေးဦးတော်လိုင်းမှာပြည်သူနဲ့တူရက်တီတိုက်ပွဲဝင်လာတာကြောင့်အခုလိုလေချောင်းကနေထိုးစစ်ဆင်တာဖြစ်နိုင်တယ်လို့စီအန်အက်ရဲ့ဒုတိယဥက္ကဋ္ဌနှင့်ဒေါက်တာလျံမုံစာခေါင်းက VOA ကိုပြောပါဗျ။ချင်းလူတို့ကိုအလားတူတိုက်ခိုက်မှုတွေမိရှုပ်ဖြက်စီးမှုတွေကြောင့်စစ်ကောင်စီပေါ်ဆန့်ကျင်လို့စိတ်တွေပဲပုံမှုကြီးမားလာနိုင်မယ်လို့လည်းသူကဆိုပါတယ်။CNN ဌာနချုပ်ဝစ်တိုရီယာစကန်ဒဲကိုအ ਨੇ ဆုံးဘုံ၄လုံးချခဲ့တဲ့အကြောင်းစစ်ကောင်စီဘက်က YAK 130နဲ့ MIG 29တိုက်တင်တွေကိုတုံးခဲ့တဲ့အကြောင်းချင်းတိုင်းရင်အဖွဲ့ CM ကကြေညာချက်ထုတ်ပြန်ထားပါတယ်။ကမ္ဘာအကြီးအကဲဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံအနေနဲ့သူ့ပိုင်နိုင်နယ်မြေတဲ့ဘုံချတဲ့အထိမြန်မာစစ်တပ်ရဲ့နေကျော်ဘုံချတိုက်ခိုက်မှုတွေကိုရှုတ်ချပစ်တင်ဖို့လဲ CM အဖွဲ့ကတောင်းဆိုလိုက်ပါတယ်။